ကချင်ပြည်နယ်မြို့နယ်သုံးမြို့နယ်မှာရှိတဲ့ရဲစခန်းနဲ့စစ်ကောင်စီတပ်စခန်းတွေကိုဒီကနေ့မနက်ပိုင်းက KIA ကချင်လက်နက်ကိုင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မိုးညင်းမြို့နယ်ကမော်ဟန်ရဲစခန်းကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KIA ကပြောပါတယ်။ဆီယနာသိန်းနဲ့တနစ်ပြည့်အဖြစ်နဲ့ဒေသခံတပ်ရင်းတပ်ဖွဲ့တွေကထိုးနှက်တိုက်ခိုက်တာဖြစ်နိုင်ကြောင်း KIA ကပြောပါတယ်။ကချင်ပြည်နယ်ကလက်ရှိတိုက်ပွဲအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုကြကြသိန်းပြောပြပေးပါရှင်
။ကချင်ပြည်နယ်ကမြို့နယ်သုံးမြို့နယ်မှာဒီကနေ့ဖေဖော်ဝါရီလ3ရက်မနက်ပိုင်းကတိုက်ပွဲတွေဖြစ်ခဲ့တာပါ။တိုက်ပွဲတွေဖြစ်တဲ့နေရာကမိုးညင်းမြို့နယ်မော်ဟန်ရွာရဲစခန်းဖားကန်းမြို့နယ်လုံခင်းကြီးရွာအုပ်စုကဂျာရိုင်ရန်ရွာနဲ့စွန်ဘရဘန်မြို့နယ်ကတယုံခစစ်ကောင်စီတပ်စခန်းတွေကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ပွဲတွေနဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်။တို့ရောအမရှိတက်မခလဲအောက်ခံတော့နော်။တုံးဆယ်ငါတက်ရင်းအင်းဖြစ်နေတဲ့ဒီမိုးညင်းဘက်မှာပေါ့နော်။အဲ့မလို့မဟုတ်ဘူးအဖြစ်တည်းရှိပါရဲ့အဲ့ဒီရေခန့်တင်လာရရှိတယ်ဒီမင်းနောက်တစ်ခုကတော့ဖကဒီရနေတဲ့မှာကျွန်တော်တို့ကချင်လို့တော့ဂျာရာယာလို့ခေါ်တယ်အဲ့ဒီမှာလည်းတက်ခန့်တစ်ခုမဟုတ်ဖြစ်တာရရှိတယ်ဘုံတက်တာပေါ့နောက်ဟိုမြစ်နားလက်ရှိတာဘုံလမ်းဘက်ကဒရူခဆိုတဲ့ခန်းကုတ်မှန်ပြည်တာရှိတယ်။အဲ့ဒီတုံးနေရတော့အခုချိန်ကြီးရောအဲ့ဒီညာပဲသူသိနေရပါတယ်
။အဲ့ဒီတိုက်ပွဲတွင်ထိခိုက်ကြဆုံးတဲ့တဲ့ရင်တွေတော့အတိအကျမရသေးတဲ့အကြောင်းဆက်ပြောပါရစေ။ဒေသတွင်းမီဒီယာတွေမှာကတော့ဖားကန်းနဲ့မိုးညင်းမြို့နယ်အတွင်းတိုက်ပွဲတွေမှာ KIA နဲ့အတူ PDF တပ်ဖွဲ့တွေပါဝင်တိုက်ခိုက်တာရှိကြောင်းနဲ့မိုးညင်းမြို့နယ်မော်ဟန်ရွာရဲစခန်းသိမ်းတိုက်ပွဲမှာရဲစခန်းမှုနဲ့ရဲတပ်သားတဦးကြဆုံးခဲ့တယ်လို့ရဲသုံးပန်းအချို့ဖမ်းဆီးရမိတာတွေရှိကြောင်းလည်းဖော်ပြကြပါရစေ။ကချင်ပြည်နယ်ရင်းဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကို VOA ကမေးမြန်းလာမှာတော့အခုလိုပြန်လည်ပြေဆိုပါတယ်
။ဒီမနေ့ဥစ္စာတော့အသေးစိတ်တော့ကျွန်တော်လည်းမသိသေးဘူး။ကျွန်တော်သိရတော့ကတော့ချောင်းမြောင်းပစ်ခတ်တဲ့ဖြစ်စဉ်တွေတော့ပဲရှိတယ်လို့သိရပါတယ်။စွန်ပရာဘွန်ဘက်တို့ဘာလို့တော့မရှိပါဘူး။အရင်နေ့ကဖြစ်သွားတဲ့ဟာပဲရှိပါတယ
်။ပြီးခဲ့တဲ့ဇန်နဝါရီ26ရက်နေ့ကတော့ဒီဥနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်နဲ့တရုတ်နှစ်တည်ကူကာလအတွင်းနေဆက်ဒေသနဲ့မြန်မာနိုင်ငံတွင်းမှာတိုက်ပွဲတွေရဆိုင်ထားဖို့ဒီအစိုးရကတိုက်တွန်းတာကိုအလေးထားစဉ်းစားရမယ့်အချက်ဖြစ်ရှုမြင်ကြောင်း KIO ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလတရနေ့ကတော့ KIA နဲ့ PDF ပူးပေါင်းအဖွဲ့တွေဟာပူတာအိုမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်း3ခုကိုဝင်တိုက်တာတွေရှိခဲ့ပြီးစွန်ပီယန်တပ်စခန်းကိုသိမ်းပိုက်ခဲ့ပါတယ်။လက်တလောမှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အပေါ်ဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ဒီမှာကတော့တိုက်ပွဲဖြစ်တဲ့နေရာတွေမြစ်ကနေဝေးတဲ့နေရာမှာဖြစ်တယ်။အဲဒီကျဒီလိုချက်ကတော့စစ်ကောင်စီတပ်သားနဲ့အာဏာသိမ်းတဲ့ပြည်ပြည်လာတဲ့အချိန်ကာလဆိုတော့ကျွန်တော်ဒီဂိုင်းတားလေးနဲ့ကဲပေါ်ဒီခေတ်ပြန်မှလည်းအဲဒီဒီလိုလက်ချာတဲ့ပုံမျိုးဖြစ်ပါလား။သူဒီချိန်မှာလည်းနော်အဲလိုမျိုးတော့နဲ့ဖြစ်တဲ့အသက်ပေးတယ်တော့မဟုတ်ဘူး။ဒီဒေတာတက်ခန်းဒီဒေတာကရှင်းတန်းတမားနေတဲ့ဖြစ်နေတဲ့အသက်ပေးကြီးတွေဖြစ်နေတာ။
KIO ရဲ့ဇန်နဝါရီ26ရက်နေ့ထုတ်ပြန်ချက်မှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခက်အခဲတွေကိုကြော်လွှားရေးနဲ့ပြည်သူတွေလိုလားနေတဲ့ Federal Democracy နိုင်ငံပေါ်ထွန်းရေးအတွက်လက်တွဲနိုင်တဲ့အဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။